American stock share ဈေးတွေတောက်ကြနေစီးပွားပိတ်ချိန်မှာဒီတစ်ပတ်တင်းကနေစိတ်ဖွင့်တဲ့အချိန်ကတည်းဈေးနှုန်းတွေစနစ်ရလာတော့ထိုးကျသွားပြန်ပါတယ်။ဒါကြောင့်ဒီသတင်းပတ်ဟာ Wall Street တွေ2008ခုနှစ်စီးပွားရေးအကျတဲ့ဖြစ်ခဲ့ပြီးနောက်ပိုင်းအဆိုးဆုံးသတင်းပတ်ဖြစ်သွားခဲ့ရပါတယ်။ Coronavirus ကြောင့် American စီးပွားရေးလက်နက်ဆိုင်ဆိုင်ကျဆင်းစီလိမ့်မယ်ဆိုပြီးရင်းနှီးမြှုပ်နှံသူတွေအကြဆုံးရေပူပန်မှုတွေကြီးထွားလာနေတာကြောင့်လည်းအခုလိုကျဆင်းသွားရတာပါ။တောက်ကြတဲ့က Dow Jones Industrial Average ကအမှတ်900အထိကျဆင်းသွားလို့တန်ဖိုးစက္ကူရီယာကလည်းဆုံးရှုံးရတာဖြစ်တယ်လို့ S&P ကလည်း15000ကျပ်ကျဆင်းရပြီး Nasdaq က 12.6000 ကျပ်ဆုံးရှုံးရပါတယ်။ဒီနေ့တည်းအစုရှယ်ယာဈေးကွက်မှာဈေးအမြင့်ဆုံးဖြစ်ခဲ့တဲ့အချိန်ကတည်းက 20000 ကျပ်ဈေးကျဆင်းရတာဖြစ်ပြီးအခုအချိန်မှာတောက်လျှောက်ကျဆင်းနေတာလည်းဖြစ်ပါတယ်။ဈေးပွားရေးပြန်လည်နလန်ထူရေးအစိုးရရဲ့ညင်ညာချက်တွေကြောင့်အကောင့်ဘက်ကရှိနေကြပြီးတောက်ကြတဲ့ကလုံးပိုင်းဈေးဖွင့်ချိန်မှာတက်ဈေးနဲ့စခဲ့ပြီးမြန်လဲနေ့လယ်ပိုင်းမှာတော့အကြဘက်ကတော့ဥတီသွားခဲ့တာပါ။ဂျက်ကဘေးနေက American ထက်လွတ်တော့ကတောင်ဖို့ American Dollar trillion ရှိတဲ့စီးပွားရေးပြန်လည်နလန်ထူရေးဥပဒေကိုအတည်ပြုပေးခဲ့ပါတယ်။တခြားအာရှနဲ့ဥရောပဈေးကွက်တွေမှာတော့အစုရှယ်ယာဈေးအနည်းငယ်မြင့်တက်ခဲ့ပေမဲ့လည်းလူငယ်တဲ့အပတ်တွေကတလုံးတစ်ခဲနဲ့ဆုံးရှုံးခဲ့ရတာတွေပြန်ကမ်းမိဖို့အရေးကတော့အတော်လေးအလံဝင်နေစေဖြစ်ပါတယ်ခင်ဗျာ။